82 ချိန်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားကျင်းပတဲ့အချိန်မှာတော့မနှောပွဲတော်ကိုထည့်သွင်းမကျင်းပဖို့ဆုံးဖြတ်ခဲ့ပြီးတော့ပြည်နယ်အစိုးရဝင်းတွင်းမှာသာကျင်းပဖို့ပြင်ဆင်ထားကြောင်းအစိုးရအဖွဲ့တာဝန်ရှိသူကပြောဆိုလိုက်ပါတယ်။ဒီလိုမျိုးမနှောပွဲမကျင်းပဖြစ်တာကတော့ကရင်ကချင်မျိုးနွယ်စုတွေကြားမှာ Jane Fall ဆိုတဲ့စကားလုံးနဲ့ကချင်ဆိုတဲ့စကားလုံးသုံးဆွဲဖို့သဘောထားမတိုက်ဆိုင်တာကြောင့်ဖြစ်ကြောင်းကချင်ရိုးရာရင်ကျင်းမှုအသင်းဥက္ကဋ္ဌကပြောပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့နာမည်နဲ့ဇန်နဝါရီလ10ရက်နေ့မှာကြာရောက်မဲ့82ကျင်းရောက်ကချင်ပြည်နယ်နဲ့အခမ်းအနားကိုဇန်နဝါရီလ5ရက်နေ့ကနေ10ရက်နေ့အထိမြကြီးနားမြို့ကမနောကွင်းမှာမနောပွဲတော်နဲ့အတူဈေးရောင်းပွဲအားကစားပွဲဇက်ပွဲတိကိတာပွဲတွေနဲ့ခံခံနာနာကျင်းပဖို့ပြည်နယ်အစိုးရအဖွဲ့ဌာနဆိုင်ရာတွေနဲ့ကချင်ရိုးရာယဉ်ကျေးမှုအသင်းတို့ဟာဒီလစမ်းပိုင်းကဆွေးနွေးခဲ့ကြတာပါဒါပေမဲ့ပွဲတော်ကျင်းပမဲ့ခေါင်းစဉ်အညီရွေးချယ်ရတဲ့ပတ်သက်ပြီးသဘောကွဲလွဲခဲ့တာကြောင့်မနှောပွဲတော်နဲ့အခြားပွဲတော်တွေကိုမကျင်းပပြစ်တော်ဝင်ကချင်ပြည်နယ်အစိုးရရုံးမှသာကျင်းပတော့မှာဖြစ်ကြောင်းပြည်နယ်အစိုးရတာဝန်ရှိသူတအူးကပြောပါတယ်
။ကချင်ပြည်နယ်လေးတော့အခုလောဆယ်ကျွန်တော်တို့ရုံးဝင်းထဲမှာလို့ကိုစီစဉ်ထားပါတယ်။မနှောပွဲကအဲ့ကွင်းထဲမှာမနှောပွဲမဖြစ်တော့ဘူးဖြစ်တော့ဆိုတာဒီကသူတို့ရေးကျင်တဲ့စာသားနဲ့တစ်ခါကကန့်ွက်တဲ့ဟိုရေးကျင်တဲ့စာသားနှိမ့်နိုင်တာသူတို့ကျွန်တော်သိရတာပေါ့နော်အချမ်းမြင်ပြောရရင်တော့မနောဝဲချင်းပါရေးကော်မတီနဲ့ကချင်ရိုးရာရင်ကျေးမှုနဲ့စာပေအဖွဲ့ချုပ်နဲ့အဲလိုစလုံးရွေးချယ်မှုကတဘောရာမတိုက်ဆိုင်ကြအောင်ဖြစ်နေတယ်။အဲ့တည်းကျွန်တော်တို့ကဒီမနောဝဲမပါဘဲနဲ့လည်းကချင်ပြည်နယ်ဒီအခမ်းအနားကိုတတ်တတ်ပဲလုပ်တော့
အဓိကကတော့အခမ်းအနားကောင်းစဉ်ကိုဂျင်းဖော်ဘာသာစကားနဲ့ဂျင်းဖော်မုံတော် entry နဲ့ကချင်မုံတော် entry ဆိုပြီးရေးသားဖို့ငင်းပွားခဲ့တာကြောင့်ဖြစ်ပါတယ်။ဒီလိုအငင်းပွားခဲ့ရတဲ့အခြေအနေကိုကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဖူးတကုံကအခုလိုပြောပါတယ်
။ကျွန်တော်တို့ကချင်ဆိုတဲ့နေရာ6မျိုးကိုကချင်လို့ခေါ်တာတော့ဂျင်းဖော်လောဘဇိုင်ဝါလာချစ်ရဝမ်လီစူစာဒီဖြစ်6မျိုးပေါ့။အဲ့လိုဂျင်းဖော်လိုဂျင်းဖော်မုံတော်အင်ထရက်စ်ရဲ့ဥစ္စာတရက်ပမာလို့ပြမယ်ဆိုရှင်တော့ဂျင်းဖော်ဒီနေနေပေါ့။ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီနေ့တော့မဟုတ်တော့ဘူးလားဆိုတဲ့အမြင်ရှိတယ်ဆိုတော့အခုကအဲ့ဒီလိုရေးနေဆိုလို့ရှိရင်တော့ကျွန်တော်တို့ငါးမျိုးကတော့မပါတော့ဘူးဆိုပြီးတော့မှတစ်ဖက်ကအဲ့လိုတင်ပြတာလေတစ်ဖက်ကလည်းပဲဂျင်းဖော့လိုရေးနေဆိုလို့ရှိရင်တော့အဲဂျင်းဖော့မုံတော်အင်ထရီရေးရမယ်ဆိုပြီးတော့မှတစ်ဖက်ကတင်ပြတာလေ
ဒီလိုသကလုံးကွဲပြားမှုအပေါ်မြင်နိုင်နိုင်တာကြောင့်လာမယ့်ကချင်ပြည်နယ်နေ့မှာမနှောပွဲတော်နဲ့အခြားပွဲလမ်းတပင်တွေကိုမထည့်သွင်းဖို့ပြည်နယ်အစိုးရကဆုံးဖြတ်ခဲ့တာပါကချင်ပြည်နယ်နေ့အခမ်းအနားတွေမှာဂျင်းဖော့ဆိုတဲ့သကလုံးကိုနှစ်ပေါင်း80ကျော်အသုံးပြုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့ဂျင်းဖော့အစားကချင်လို့ရေးသားခဲ့တာကြောင့်အခမ်းအနားမဟုတ်ဦးကိုမိရှုဖြည့်ဆည်းခံခဲ့ရပြီးမူလဂျင်းဖော့သကလုံးကိုပြန်လည်အသုံးပြုခဲ့ရပါတယ်ဒီလိုသကလုံးကွဲပြားနေမှုအပေါ်မှာတော့အငင်းကွဲပြားမှုရှိနိုင်တဲ့ဂျင်းဖော်မျိုးနွယ်စုအတွင်းမှာဖြစ်စေဒါမှမဟုတ်လူမျိုးစု6စုအားလုံးအကြမ်းမှာဖြစ်စေညီလာခံကျင်းပပြီးဆုံးဖြတ်ဖို့လိုအပ်ကြောင်းလည်းကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဖူးတကုံကပြောပါတယ်ဒီကနေ့မှာတော့ကချင်မျိုးနွယ်စု6စုကခေါင်းဆောင်တွေအကြားမှာဆွေးနွေးခဲ့ပြီးမူလကျင်းပဖို့ပြင်ဆင်ခဲ့တဲ့မနှောပွဲတော်ကိုဖေဖော်ဝါရီလ10ရက်နေ့ကနေ10ရက်နေ့အထိကချင်လူမျိုးရူရယဉ်ကျေးမှုမနှောပွဲတော်ခေါင်းစဉ်နဲ့ကျင်းပဖို့အတွက်အစိုးရစီမှာခွင့်ပြုမိန့်တောင်းခံခဲ့ပါတယ်